မြန်မာနိုင်ငံမှာမနစ်ကဖေဗရီ7ရက်အာဏာသိမ်းခဲ့တဲ့နောက်ပိုင်းပြည်ရင်းမှာအိုးရင်ဆွန့်ခွာထွက်ပြေးရသူကအခုဆို6သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂထွင်မှုချုပ်အန်တိုနီယိုဂူတာရက်ရှ်ပြောခွင့်ရစတက်ဖန်ဒူဂျာရစ်ကခြေစပင်းနဲ့ကုလရုံးချုပ်ဒနေစာရှင်းလင်းပွဲမှာပြောပါတယ
် The number of internally displaced men, women and children who have been uprooted since the military takeover last
February ပြည်ရင်းဖေဗရီမှာစစ်တပ်အာဏာသိမ်းခြင်းကစပြီးနေရင်းကိုဆွန့်ခွာပြည်ရင်းအိုးရင်တောင်းရွှေ့နေထိုင်ရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်အစီအတွက်ဟာတန်းတဝဲကြော်လာပြီးဖြစ်ပြီးမြန်မာတနင်္ဂနွေလုံးမှာအိုးရင်ဆွန့်ခွာထွက်ပြေးရသူစုစုပေါင်းက 7,300 ဖြစ်ကြောင်းပြောသွားတာပါနိုင်ငံရေးနေရာအများအပြားအထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်နယ်အရှိတောင်ဒေသတွေမှာလက်နက်ကန်တိုက်ခိုက်မှုတွေတိုးလာနေတယ်လို့လူသားစားနပ်မှုအခြေအနေနဲ့လူခွင့်ရဲ့အခြေအနေတွေတိတ်ကိုဆိုးဝါးနေတဲ့အတွက်မြန်မာနိုင်ငံတွင်းကဌာနကုလဖွဲ့တွေစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်2022ခုနှစ်အတွက်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရည်အစီအစဉ်နဲ့အကူအညီပေးရမယ်သူက 6.2 တန်းထိစံချိန်တင်ဖြစ်လာနေတဲ့အတွက်သူတို့ကိုကူညီဖို့ရန်ပုံငွေဒေါ်လာ826တန်းတောင်းခံထားတာဖြစ်ပြီးမြန်မာပြည်သူတွေအတွက်ထူထမ်းကြဖို့လည်းအလှူရှင်တွေကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့အထူးသဖြင့်တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမှာတိုးလာနေတဲ့အလို့တဲ့အကူအညီတွေကိုလုံခြုံဘေးကင်းစွာတောက်ရောက်ပေးနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။